ယူကရိန်းရာရှိတွေကယူကရိန်းနဲ့ရုရှားလူလာတဲ့ခွဲထွေးသမားတွေအကြအပြစ်ခတ်ရစေးရေးကိုနိုင်ငံအနှံ့အပြားနေရာများစွာမှာဆက်ထိန်ထားနိုင်ပေမဲ့အပြစ်ရရေးပြက်ပြားသွားမှာစိုးရိမ်နေရသေးတယ်လို့ထုတ်ပြောလိုက်ပါတယ်။တနင်္ဂနွေနေ့မှာတိုက်ပွဲကြီးတွေမရှိခဲ့ပေမဲ့စနေနေ့ကယူကရိန်းရှေ့ပိုင်းမှာဘုံကျဲမှုတွေနဲ့တိုက်ခိုက်မှုကြီးတွေဆက်လက်ဖြစ်ပွားခဲ့တာကြောင့်အခုလိုနှစ်ရက်တာအပြစ်ခတ်ရစေးသဘောတူညီမှုပြက်ပြားသွားနိုင်တဲ့အခြေအနေကိုစိုးရိမ်နေကြတာပါ။ဒါပေမဲ့တနင်္ဂနွေနေ့ညတော့ကဒေါညက်စ်မြို့လေစိန်ဒီဘုံကျဲတိုက်ခိုက်မှုကြောင့်ရွာငယ်တစ်ခုကနေနှလုံးမီးလောင်ခဲ့တယ်လို့မာရီယူပူမြို့အနီးတိုက်ခိုက်မှုတွေမှာလည်းရသားတူတေဆုံပြီးသုံးဒဏ်ရာတွေရခဲ့ပါတယ်။ဒီတိုက်ပွဲတွေဖြစ်ရတာပေါ့နှစ်ဖက်လုံးကတော့တစ်ဖက်ကိုတစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။ယူကရိန်းအမျိုးသားကာကွယ်ရေးနဲ့လူချင်းကောင်စီပြောခွင့်ရသူကယူကရိန်းအစိုးရတပ်ဖွဲ့တွေဘက်ကတော့အပြစ်ခတ်ရရေးသဘောတူညီချက်ကိုအပြည့်အဝလိုက်လံနေတယ်။တစ်ချိန်တည်းမှာပြီးခဲ့တဲ့24နှစ်အတွင်းသူရဲ့စစ်ဆေးဂိတ်တွေကိုအကြမ်းဖက်သမားတွေဘက်ကတော့ဘုံကျဲတက်ခိုက်တာတွေရှိခဲ့တယ်လို့ဆိုပါတယ်။ရုရှားလူလာတဲ့ခွဲထွေးရေးတပုံတွေဘက်ကလည်းစပါတက်ရက်ွက်စင်ကြီးပုံမှာမော်တာကြီးတွေနဲ့ပြစ်ခတ်တက်ခိုက်တာခံခဲ့ရတယ်လို့ဆိုပြီးအရသားတွေရဲ့အိမ်လေးလုံးမီးလောင်ပျက်စီးခဲ့တဲ့အကြောင်းနဲ့သူတို့အတွက်ပြစ်ခတ်ရဆေးရေးဆိုတာမရှိတော့ဘူးလို့ပြောခဲ့ကြပါတယ်။လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ရုရှားဟာယူကရိန်းခွဲထွေးရေးသမားတွေကိုလက်နက်ခဲယမ်းတွေနဲ့အခြားထောက်ပံ့တွေပေးပြီးပဋိပက္ခပူဆိုးအောင်မြောက်ပင့်ပေးနေတဲ့တပ်သေးတွေရှိနေတယ်လို့တနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။ယူကရိန်းဒေသအရှေ့ဘက်မှာဖြစ်ပွားနေတဲ့ဆေးရဆူးမှုတွေနဲ့အရသာအခွင့်အရေးလွတ်လွတ်မြောက်မှုတွေအတွက်နှစ်ဖက်လုံးမှာတာဝန်ရှိတယ်လို့လည်းဒီ Amnesty အဖွဲ့ကထုတ်ပြောထားပါတယ်ခင်ဗျာ။